Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ2440 58အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်နေတဲ့ဒီအမည်နားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ဆော်ဒီကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုဟာအီရန်ဘက်ကမှောင်ရိပ်ခိုလုပ်ခဲ့တာဆိုရဲအထောက်အထားတွေပိုပြီးထွက်ပေါ်လာပါတယ်။နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံဘေးဘက်မှာတော့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့တီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးကြဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ထိတ်တန့်ရောက်တဲ့တွင်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့
What works in Myanmar is pressure.International pressure in the form of a continuous flow of public
ကုလသမဂ္ဂမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာပြည်ကစစ်တပ်ကိုနိုင်ငံတကာရဲ့ဖိအားကအလုပ်ဖြစ်တယ်ဆိုတော့ပြောသွားတဲ့ဒီအချက်လက်ရှာဖွေရေးဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ကျိုင်းတုံကငင်းချမ်းရေးဆွေးနွေးပွဲပြတ်သွားတဲ့ဒီမဲ့သဘောတူညီချက်မရဘဲအစည်းအဝေးမှတ်တမ်းနဲ့သာအဆုံးသတ်သွားခဲ့တာဇင်ဘာဝေသမ္မတဟောင်းရဲ့ကျန်းရဲသူမိသားစုနဲ့သူတို့ကိုမကြည်ဖြူတဲ့ပြည်သူတွေအုပ်ချုပ်သူတွေနဲ့ဆက်ဆံရေးတင်မာမှုတွေအကြောင်းအစ္စရေးနိုင်ငံမှာတက်တန်းအရှိဆုံးဝင်ကြီးချုပ်နတန်ယာဟုရဲ့ဒုတိယအကြိမ်ပြန်ပြီးတော့ရွေးကောက်ပွဲကျင်းပတဲ့အထိဖြစ်လာတဲ့နိုင်ငံရေးသမိုင်းပြောင်းလဲတွေအကြောင်းကိုနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းကြီးတွေအပေါ်တိုက်ခိုက်ခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းနဲ့ဒုံးကြီးကအီရန်ဘက်ကနေမှောင်ရိပ်ကိုပစ်ခတ်ခဲ့တယ်ဆိုတဲ့အထောက်အထားတွေပိုပြီးထွက်လာပါတယ်။ဆော်ဒီရဲ့ရေနံထုတ်လုပ်မှုထက်ဝက်ရော့ကျသွားစေတဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုထားတာပါ။ဒါပေမဲ့ရရှိထားတဲ့အထောက်အထားတွေအရတော့ယီမန်နိုင်ငံတွင်းကဟူတီသဘုံကြီးရဲ့ပြောဆိုချက်ကမဖြစ်နိုင်တာတွေ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ဌာနတာဝန်ရှိသူတို့ကတော့စစ်ဆေးတွေ့ရှိချက်တွေအရဒီတိုက်ခိုက်မှုကယီမန်ဒါမှမဟုတ်လဲအီရတ်ဘက်ကနေလှုပ်ဆောင်ခဲ့တာမဟုတ်ဘူးလို့အင်ကာနစ်မှာပဲ BOA ကိုပြောပါတယ်။တိုက်ခိုက်ခဲ့တဲ့ဒုံးကျည်အကျဉ်းချန်တွေကိုစုံစမ်းစစ်ဆေးဖို့ဆော်ဒီတာဝန်ရှိသူတွေနဲ့အမေရိကန်မှုခင်းစုံစမ်းဖော်ထုတ်ရေးဆိုင်ရာအဖွဲ့တို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။စူးစမ်းရယူထားတဲ့တပ်တွေအထောက်အထားတွေအားလုံးအရာတော့အီရန်ရဲ့လက်ချက်ဆိုတာကိုပြသနေတယ်လို့လည်းတခြားအမေရိကန်တာဝန်ရှိသူတွေကပြောဆိုနေကြတာဖြစ်ပါတယ်။
အင်ဂျာလီကကျင်းပတဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာမဲယုံအထွက်ကောက်ခံတဲ့ကတဦးစစ်တမ်းတွေအရာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နတ်တန်ဟန်ယာဟူရောပြန်ဖက်အစ္စရေးစစ်တပ်ကြီးကဟောင်းဘန်နီဂန့်စ်ပါအစိုးရဖွဲ့နယ်လောက်တဲ့ဒီကိုယ်စားလှယ်နေရာအနိုင်ရရှိခြင်းမရှိပါဘူး။အစိုးရဖွဲ့နယ်ရေးအတွက်အစ္စရေးပါလီမန်ကနက်ဆက်မှာကိုယ်စားလှယ်နေရာ120ရှိတဲ့နဲ့အနည်းဆုံး62နေရာအနိုင်ရရှိဖို့လိုအပ်ပါတယ်။အစ္စရေးနိုင်ငံကအဓိကရုပ်မြင်သံကြားဌာနကြီး3ခုကမဲယုံအထွက်ကောက်ခံတဲ့ကနဦးစစ်တမ်းတွေအရာတော့အနိုင်ငယ်စီကွာဟမှုတွေရှိရမှာရုပ်မြင်သံကြားဌာနတစ်ခုကနတညာဟူရဲ့ Likud Party နဲ့ဘဟုပါတီ Blue and White Party တို့32နေရာစီညီတူညီမျှအနိုင်ရရှိကြောင်းဖော်ပြခဲ့ပြီးနောက်သတင်းဌာနတစ်ခုကတော့ Blue and White Party က34နေရာနဲ့ Liquid Party က33နေရာနိုင်ရရှိတယ်လို့ဆိုပါရယ်။နောက်သတင်းဌာနတစ်ခုကတော့ Blue and White Party က33နေရာနိုင်ရရှိပြီး Liquid Party က32နေရာနိုင်ရရှိတယ်လို့ဆိုပါရယ်။ဒီသတင်းအပြည့်အစုံကိုတော့သတင်းနေပြီးနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီရဲ့အင်ကာနေတုံးကဖာဝမ်ပြည်နယ်စီယုံရေးပွဲတက်ခဲခရမ်းမှုအတွင်းလူပေါင်း24ယောက်တေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပြီးသမ္မတကတော့လွတ်မြောက်ခဲ့ပါတယ်။သမ္မတကလူထုစီယုံရေးပွဲမှာမင်ခွန်ပြောကန်ဤအချိန်မှာပဲစီယုံရေးပွဲကျင်းပရာစစ်စခန်းတစ်ခုအနီးဆိုင်ကယ်စီးသမားတဦးကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာပါ။တချိန်တည်းမှာပဲအာဖဂန်မှာရှိတဲ့ကုလသမဂ္ဂမစ်ရှင်ကိုပိုပြီးအားဖြည့်ဖို့နဲ့အချိန်ကာလထပ်တိုးရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနစ်မှတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပြီးတရုတ်တို့ရဲ့ဗီတိုအာဏာသုံးပယ်ချမယ်ချင်းချောက်မှုကိုကြော်လွှားနိုင်ခဲ့ပါတယ်။အာဖဂန်ဆိုင်ရာကုလသမဂ္ဂရဲ့နိုင်ငံရေးရာမစ်ရှင်သက်တမ်းကုံဆုံးမဲ့ရဲ့မတိုင်မီတနင်္လာနေ့တုန်းကလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့ရှိခဲ့တာပါ။ဒါပေမဲ့လည်းသက်တမ်းတိုးမဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတရုတ်ရဲ့ခပတ်လမ်းမကြီးစီမံကိန်းကိုထည့်သွင်းထားတာမပါတာကြောင့်ဗီတိုသုံးပယ်ချမယ်လို့တရုတ်ဘက်ကချင်းချောက်ခဲ့တာပါ။အ အင်္ဂါနေ့ကညနှိုင်းပြင်ဆင်တဲ့စာသားထဲမှာလဲတရုတ်ရဲ့စီမံကိန်းအမည်ကိုအတိအကျရည်ညွှန်းချက်မပါပေမဲ့လဲအာဖဂန်နစ္စတန်ကျွေးဝါးရေးစီကိုဥတီဆောင်ရွက်ဖို့ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေနဲ့ချိတ်ဆက်မှုတွေကိုထောက်ပံ့ဖို့လို့ရည်ညွှန်းထားပါတယ်ရှင်
ဆိုင်ဘာလုံးကျွေးရဆိုးရင်မှုတွေကြောင့်အမေရိကန်ကာဗီဂျာတာကပြင်တာမင်းမှုတွေလှုပ်ထားပြီးနောက်ပိုင်းမှာလဲအမေရိကန်ရေတပ်နဲ့လေတပ်တို့ဟာတရုတ်နိုင်ငံလို့ဒရုန်းစီးရင်တွေကိုဝယ်ယူခဲ့ကြောင်းအမေရိကန်အစိုးရရဲ့မှတ်တမ်းတွေအရသိရပါတယ်ပင်တကွန်ရဲ့လက်နက်ဝယ်ယူစုစောင်းရေးရုံးနေနဲ့အရေးပေါ်လိုအပ်ချက်တွေပေါ်ကိစ္စတစ်ခုချင်းအလိုက်မူတီစင်စာပြီးဝယ်ယူခွင့်ပြုခဲ့ ေလ23ရက်ရက်စွဲနဲ့အဲ့ဒီအချိန်ကအမေရိကန်ဒုတိယကာကွယ်ရေးဝန်ကြီးဖြစ်သူပက်ရှန်နဟန်ကဂျုံနင်းစာမှတ်တမ်းမှာအဲ့ဒီလိုတရုတ်နိုင်ငံလို drone စေဝယ်ယူအသုံးပြုခဲ့ကိုပုတ်ပင်ကြောင်းဖော်ပြခဲ့ပါဖြစ်တာပဲ။ဒါပေမဲ့လည်း2018ခုနှစ်ဩဂုတ်လနဲ့နိုဝင်ဘာလတွေအတွင်းမှာတော့အမေရိကန်ရေတပ်ကအမေရိကန်ဒေါ်လာ3,900နဲ့အမေရိကန်လေတပ်ကအမေရိကန်ဒေါ်လာ5,000တန်ဖိုးရှိတဲ့ drone စေကိုတရုတ်ကုမ္ပဏီဖြစ်တဲ့ DJI ကုမ္ပဏီကမှာယူအသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းသတင်းတွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစတင်နေပြီဖြစ်တဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးပန်းမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့သုံးနိုင်ငံတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရာလွှတ်တော်အမြဲတမ်းကော်မတီရဲ့ဥက္ကဋ္ဌမူဟာမက်ဖာရတ်ခန်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ရိုဟင်ဂျာရီဌာနပြန်ရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးအခြေအနေကိုလွှတ်တော်ကော်မတီကဆွေးနွေးပွဲကျင်းပခဲ့တာမှာနိုင်ငံသားရေးဝန်ကြီးဌာနကအခုလိုအတိပေးခဲ့တဲ့အကြောင်းသူ့ရဲ့ပြောဆိုချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။သုံးနိုင်ငံဆွေးနွေးမှုမှာတော့ရိုဟင်ဂျာရီဌာနပြန်ရေးလုပ်ငန်းစဉ်နဲ့ဒီကိစ္စအပေါ်မြန်မာဘက်ကယက်တီချက်ကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။2018ခုနှစ်ဩဂုတ်လနှောင်းပိုင်းရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိမ့်ချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးပမ်းမှုတွေကနှစ်ကြိမ်တိုင်တိုင်မအောင်မြင်ခဲ့ပါဘူး။မြန်မာဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတာကိုလက်သင့်မခံပါဘူး။ဒုက္ခသည်တွေကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုပြီးနိုင်ငံသားပေးဖို့အဓိကတောင်းဆိုနေကြတာဖြစ်ပါတယ
်။2019ခုနှစ်ကုလသမဂ္ဂရေရှည်ဖွံ့ဖြိုးမှုဥတီချက်များ SDG ဆိုင်ရာစီးပွားရေးလှုပ်ရှားဆောင်လူငယ်10ဦးနဲ့မြန်မာနိုင်ငံကတဘာဝကြက်မွေးမြည်ရေးစွန့်ဦးတီထွင်လုပ်ငန်းရှင်ကိုဇော်ရဲနောင်ပါဝင်ကြောင်းကုလသမဂ္ဂ Global Compact အဖွဲ့ကနယူးယောက်မြို့ရှိကလပ်နာဌာနချုပ်မှာစက်တင်ဘာ16ရက်နေ့တင်လာနေကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနေ့စီးရင်ဝင်သူ10ဦးဟာအသက်35နှစ်နဲ့အောက်စီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြပြီးဒီနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခဲစမ်းမှုတွေကိုရင်ဆိုင်ရမှာစီးပွားရေးအကျိုးရှိမဲ့အဖြေတွေကိုတီထွင်ကြံစည်နိုင်ခဲ့ကြသလိုခေါင်းဆောင်မှုတွေပြနိုင်ခဲ့တဲ့တွေဖြစ်တယ်လို့လည်းအဖွဲ့ရအမှုဆောင်ဒါရိုက်တာလီဇာကင်ဂိုကပြောပါတယ်။ကိုဇော်ရဲနောင်ဟာရွှေတောင်ညိုကြီးတဘာဝချက်မှုပြေးမီရေးခြံတွေကိုပူတဲမှတည်ခဲ့သူဖြစ်ပြီး2019ခုနှစ်ကသူမှတည်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံမှာတောင်းတူလေသမား100နီးပါးခန့်အလုတ်ကန်တဲ့ဝင်ငွေတွေမှန်ကန်စွာရရှိခဲ့တယ်လို့လည်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်34နှစ်အရွယ်ကိုဇော်ရဲဇော်ရဲနောင်နဲ့အတူတခြားစီးရင်ဝင်သူတွေကတော့စင်ကာပူ၊ပါကစ္စတန်၊အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊ကနေဒါ၊ကင်ညာ၊နယ်သာလန်၊ UK နဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါတယ်ခင်ဗျာ
။တစိတပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဟောင်ကောင်ကျွန်းရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်အမေရိကန်လွှတ်တော်အမတ်တွေဘက်ကပံ့ပိုးပေးကြဖို့ထင်ရှားတဲ့ဟောင်ကောင်တက်ကြွအလှရှားသူဂျော့ရှွာဟောင်းကအင်ကာနစ်မှာတိုက်တွန်းလိုက်ပါတယ်။အစိုးရအရာဆုံးအခြေအနေလို့လည်းသူကပြောသွားပါတယ်။ဟောင်ကောင်ကျွန်းရဲ့အခြေအနေနဲ့ဟောင်ကောင်ပြဿနာမှာတရုတ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးသုံးသပ်တဲ့ဝါရှင်တန်ကတရုတ်အရေးလွှတ်တော်အမှုဆောင်ကော်မရှင်ရှေ့မှောက်ကြားနာမှုမှာဂျော့ရှွာဟောင်းကအမေရိကန်ရဲ့ထောက်ခံမှုရာရေးပန်ကြားသွားတာဖြစ်ပါတယ
်။တင်းလာနေကရုရှားနိုင်ငံဗိုင်းရပနဲ့ဇီဝနိပညာဆိုင်ရာသူရိနာတက်ခွဲကံတို့ပောက်ကွဲမှုဖြစ်ပွားပြီးမိလောင်ခဲ့ရမှာအဲ့ဒီတက်ခွဲကံဟာကမ္ဘာပေါ်မှာရှိတဲ့ကြောက်ရောဂါဗိုင်းရပ└အရှင်တွေတူလောင်တင်းစီထားတဲ့တက်ခွဲကံနှစ်ခုအနက်ကတစ်ခုဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။
ဟုတ်တယ်ဟုတ်နေမှာခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရမင်းထွန်းတို့ပြောပြပေးတာပါအခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်နိုင်ငံတကာရာဇဝတ်မှုကျူးလွန်နေတယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်အတွက်နိုင်ငံတကာဖိအားပေးမှုဟာအလုဖြစ်တဲ့အကြောင်း FFN မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကအင်္ဂါနေ့ဂျနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘုချုံမိုးကြီးမင်းအောင်လိုင်ကစစ်တပ်ကလုပ်သမျှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တိုင်ပင်ကြောင်းပြောခဲ့တာကိုလည်းဆိုလိုရင်းကိုတိတိကျကျရှင်းပြဖို့လိုတဲ့အကြောင်းလဲမစ္စတာဒါရူဆမန်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုမှတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။52ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံထူးခြားချက်ကနိုင်ငံတကာဥပဒေချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံမှာတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေးကုလသမဂ္ဂကထိထိရောက်ရောက်ပြင်ဆင်မှုတွေလုပ်လာနေပြီဆိုတဲ့အဆင့်ဖြစ်ပါတယ်။အင်္ဂါနေ့ကလူခွင့်ရေးကောင်စီညီလာခံမှာနောက်ဆုံးစီရင်ခံစာတင်သွင်းခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ဟာသူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်ကျူးလွန်မှုဆိုတဲ့အထောက်အထားချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌမစ္စတာမာဇူကီဒရူးစမန်ကပြောပါတယ
် It is crucial here that we bring out the fact that what works in Myanmar is
Pressure, international pressure. In the form of
ဒါပြင်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းမစ္စတာဒရူးစမန်ကဗိုလ်ချုပ်မှုကြီးမေအောင်လိုင်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့လည်းအခုလိုမေးခွန်းထုတ်သွားပါတယ
်။ Indicative statements from the commanding chief that anything that we do we consult with the state councillor. What does that mean?
ဒါပေမဲ့ကဝေးဦးစီးချုပ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကသူတို့ဘာပဲလုပ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးတိုင်ပင်ကြောင်းဆိုတာပဲ။အဲ့ဒီချက်ကဘာကိုဆိုလိုတာလဲပုံမှန်လေးနဲ့မေးဖို့ရှိနေတာကဒီအချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်လုပ်ပေးဖို့လိုရဲဆိုတာပါ
ဒါကြည့်သူတို့နောက်ဆုံးထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာဟာအတော်လေးထိရောက်မှုရှိခဲ့ပြီးမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်တဲ့ညီနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကုမ္ပဏီတချို့ရဲ့အစည်းအဝေးကိုဖော်ပြခဲ့ပြီးတဲ့နောက်အဲ့ဒီကုမ္ပဏီတွေဟာသူတို့ FFM အဖွဲ့ကိုဆက်သွယ်တုံ့ပြန်မှုတွေရှိလာခဲ့တယ်လို့တချို့လည်းမြန်မာနဲ့လုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ကြတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ Chris Sirodi ကပြောပါတယ
် We saw one internal document which we are not able to verify, I hasten to add.But one internal document from around about 2012-2013, which indicated that in 2012-2013,
ဒီငွေတွေဟာတက်မတော်အစင်းမြင့်ခေါင်းဆောင်တွေရဲ့အိတ်ကပ်တွေထဲရောက်သွားတာပါအနည်းချင်းလောက်ပဲအောက်ခြေတက်ဖွဲ့ဝင်တွေရကြတာပါနောက်ဒီငွေတွေကိုစစ်တပ်ရဲ့စစ်ဆင်ရေးတွေအတွက်ထောက်ပံ့ပေးပါတယ်ဘာကြောင့်လဲဆိုတော့ဒီလိုစစ်ဆင်ရေးလုံးမှာငွေရတဲ့အတွက်ကြောင့်ပ
ါရခိုင်ပြည်နယ်တစ်ခုတည်းကိုပဲကြည့်မယ်ဆိုရင်စစ်တပ်ဟာနယ်မြေရှင်းလင်းရေးလုပ်ပြီးလူတွေကိုမောင်းထုတ်ပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတာတွေ့ရတယ်လို့လည်းခရစ်စီရိုဒီကပြောပါတယ်ရွာတစ်တွေထူထောင်တာလမ်းတစ်တွေဖောက်တာစစ်တပ်ရဲ့စစ်တပ်စခန်းအစ်တွေတိဆောက်တာရိုဟင်ဂျာမဟုတ်သူတွေအတွက်အိမ်တွေဆောက်ပေးတာစတာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေနဲ့လူနေမှုပတ်ဝန်းကျင်ပြောင်းလဲသွားဖို့မြန်မာစစ်တပ်လှုပ်ဆောင်တဲ့အစီအစဉ်တွေကတခုဖြစ်တယ်လို့လည်းခရစ်စီရိုဒီကဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူနိုင်ရေး FFM ဘက်ကချီးကပ်ခဲ့တဲ့အခြေအနေကိုလည်းအဖွဲ့ဝင်တဦးဖြစ်တဲ့ကုမာရာစွာမိကသတင်းစာရှင်းလင်းပွဲအတွင်းအခုလိုရှင်းပြပါဗျာ
and we are pushing them one to try and refer the matter.
တို့ကိုကျမတို့တွန်းအားပေးနေတာကလုံခြုံရေးကောင်စီအနေနဲ့ ICC ကိုအပြည့်အဝလွှဲပြောင်းပေးဖို့ပါ ICJ နိုင်ငံတကာတရားရုံးနီးလမ်းမှာတော့ဂမ်ဘီယာနိုင်ငံကဦးစီးပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့ဆိုရင်ဂမ်ဘီယာရဲ့တရားရေးဝန်ကြီးကနေမြန်မာကိစ္စနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးပွဲလုပ်ဖို့ရှိပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကနိုင်ငံတကာတရားစီရင်မှုကိုလက်ခံမှာမဟုတ်တယ်လို့အခုနောက်ဆုံးလူခွင့်ရေးကောင်စီကလုတ်ပိုင်ခွင့်ပေးထားတဲ့ WIWN မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင်
။မှန်ရင်ကျန်နိုင်ပြပြသွားတာပါရှင်။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေအပြစ်ရရေးအတွက်မနေ့ကကျိုင်းတုံမြို့မှာဆွေးနွေးခဲ့တာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးသွားပါတယ်။နိုင်ငံရေးလေ့လာသူတွေအမြင်ကတော့အပြစ်ရရေးလက်မှတ်ထိုးတဲ့အဆင့်ရောက်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကျိုင်းတုံမြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရစွဲသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လည်းတိကျခိုင်မာတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လည်းဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လည်းဖြစ်နိုင်ငံတော်ရှေ့နေချုပ်လည်းဖြစ်တဲ့ဦးထွန်းနှုံဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ
်။ပါတယ်မှာပိုင်လက်တွေဒီမှာလက်မရေးကုန်နိုင်ဘူးတတိတကြိုးလေးချုပ်ရင်းမှု IDP ကိစ္စလေးစတရိယခန္ဓာရေးကိစ္စလေးနောက်ဒုတိယမှုတိဆောင်နိုင်ဖို့အတွက်တစ်ဖက်အာဒီပြေမှုကိစ္စလေးဒီဘက်ကဖြစ်ပြေးဒီကနေဒါဆက်ဆွေးနွေးဖို့ကျွန်တော်တို့အော်တိုဘာလအတွင်းမှာလည်းတစ်ဖက်ပြန်လည်းပြည့်စုံပြီးတော့ဆွေးနွေးဖို့ဘဝတည်နိုင်ခဲ့ကြလို့ဖြစ်ပါတယ်
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်ဘက်ကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစော်ထေးကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့သမျှအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။တမတော်ဘက်ကလည်းငြိမ်းချမ်းရေးလူလာရေးပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါတယ
်။လုံးလုံးဆက်တော့ပြောဘူးလို့တင်းနေဆောသေးတယ်ဗျာသူတို့ဟိုအချိန်လေးပဲအပြစ်ဆုံးမသိရသေးတော့စောင့်လို့ကြည့်အောင်မထမ။လုံးဝတက်ဘက်ကရောဘာလဲလျော်မှုရှိတဲ့အတွက်ကြောင့်မလို့ငြိမ်းချမ်းရေးပြည်သူသွားမယ်လာလာတော့ပုံများတယ်လို့ပြောလို့ရပါတယ်
။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမယ့်အောက်တိုဘာထဲမှာလုံသွားဖို့သဘောတူညီမှုရခဲ့ပါတယ်။အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငင်းညာရေးဘူဌာန NRPC အဖွဲ့တွေငင်းညာရေးကော်မရှင် PC အဖွဲ့တွေတပ်မတော်ဘက်ကကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်ပူကြီးရှာပြေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငင်းညာရေးဖော်ဆောင်ရေးအဖွဲ့ PCD အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားတွေဘက်ကတော့ကချင်လက်နက်ကိုင် KIA KIO ဘက်က၄ဦးကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်၂ဦးရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်၃ဦးတအောင်းလက်နက်ကိုင်အဖွဲ့ TNLA ဘက်က၄ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငင်းငန်းကြီးကော်မရှင်ကျိုင်းတို့မှတွေ့ဆုံခဲ့ကြပါတယ်။စက်တင်ဘာ2ရက်ကိုကန့် MNDAA တအောင်းလက်နက်ကိုင် TNLA နဲ့ရခိုင်လက်နက်ကိုင် AA သုံးဘွဲ့ကတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြီးညာခဲ့ပါတယ်။အခုလိုစင်းနေဘွဲ့ကြီးကျင်းပနေတဲ့အချိန်မှာပဲကြောင်မဲမျိုးနယ် TNLA ရဲ့တပ်မဟာ2နေမြေရဲမှာ TNLA တရင်666နဲ့တပ်မတော်တို့ဒီနေ့မနက်စောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြည်내ထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရှိရလို့ TNLA ဘက်ကထုတ်ပြန်ထားပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါရစေ။ Israel မှာ9လအတွင်းဒုတိယကြိမ်ကျင်းပခဲ့တဲ့အင်ကာနီကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Benjamin Netanyahu ဟာဘဟုဝါရီ Blue and White Party ခေါင်းဆောင် Israel စစ်တပ်အကြီးအကဲဟောင်း Benny Gantz နဲ့အကြိမ်နဲ့ရှင်ပြိုင်ခဲ့ရပါတယ်။ပြီးခဲ့တဲ့ AV လကရွေးကောက်ပွဲအပြီးမှာ Netanyahu ဟာလူများစုအစိုးရတရားဖွဲ့စည်းနိုင်လောက်အောင်လုံလောက်တဲ့ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရခဲ့တာကြောင့်အခုရွေးကောက်ပွဲကိုထပ်ပြီးကျင်းပရတာပါ။ Israel သမိုင်းမှာမကြုံစဘူးဒုတိယအကြိမ်ပြန်ပြီးတော့ရွေးကျင်းပခဲ့ရတဲ့ရွေးကောက်ပွဲမှာသမိုင်းဝင်တက်တန်းအရှိကြဆုံးဝင်ကြီးချုပ်နက်တန်ယာဟုထပ်ပြီးတော့အနိုင်ရမရစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းပြေဆုံးကိုတော့ကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။လက်ရှိ Israel ဝင်ကြီးချုပ် Benjamin Netanyahu ဟာ စက်တင်ဘာ16ရက်နေ့ရွေးကောက်ပွဲမှာတိုင်ခင်အကျိုးကာလအတွင်းအမျိုးသားရေးကိုလှုပ်ဆော်တဲ့အရင်ပွားပွဲရာကိရိတွေကိုပေးပြီးရွေးကောက်ပွဲဝင်ခဲ့ပါတယ်။နတညာဟုပေးတဲ့ကိရိတွေအထက်သူသာအနိုင်ရရင်အနောက်ဘက်ကမ်းနယ်မြေတချို့ကိုအစ္စရေးနိုင်ငံပိုင်နဲ့ထဲသွင်းမဲ့ကိရိနဲ့ဂျူးအခြေစိုက်စခန်းအားလုံးကိုအစ္စရေးအချုပ်အခြာအာဏာအောက်ထည့်သွင်းမဲ့ဆိုတဲ့ကိရိလည်းပါဝင်ခဲ့ပါတယ်။အဲ့ဒီလိုကိရိတွေပေးခဲ့ပေမဲ့လည်းမဲပေးအပြီးမှာတော့ရွေးကောက်ပွဲအကျိတ်နယ်ရှိကြောင်းကိုဝန်ကြီးချုပ်နတညာဟုကပြောပါတယ်
။בחירות צמודות אני יכול לאפשר לכם הבוקר צמודות מאוד אני קורא לכל אזרחי ישראל
ရွေးကောက်ပွဲကတိတ်ပြီးကျိတ်နယ်ရှိပါတယ်။နိုင်ရမယ်လို့အပိုင်ပြောလို့မရပါဘူး။ဒါပေမဲ့ခင်ဗျားတို့မဲဆန္ဒရှင်တွေကတကယ်မဲသွားပေးကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်ပါပါ
တော်တော်စီမှာအာဂရီလိုက်စားမှုဆိုင်ရာဆဆွဲချက်တွေနဲ့ရင်ဆိုင်နေခဲ့ရတဲ့ဝန်ကြီးချုပ်နတ်တညာဦးအတွက်အစ္စရေးပြည်သူတွေမဲယုံတွေကိုသွားပြီးမဲပေးမပေးဆိုတာကလည်းအရေးကြီးနေပါတယ်။ဒါကြောင့်သူဟာရွေးကောက်ပွဲနေ့တနေ့လုံးနေရာစုံကိုသွားပြီးမဲဆန္ဒရှင်တွေမဲပေးကြဖို့ဆော်ဩခဲ့ပါတယ်။သဘောထားတင်မာသူနဲ့ဗဒိုင်းဝါဒဆွဲပြင်းထန်သူအမျိုးသားရေးဝါဒီတွေနဲ့ပူးပေါင်းပြီးပါလီမန်မှာလူများစုနေရာကိုရရှိဖို့သူကအပြင်းထန်စ조사နေတာပါ။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲနဲ့နတညာဟုရဲ့ရွေးကောက်ပွဲခရီးတွေနဲ့ပတ်သက်ပြီးတရိတ်နောက်တွေရဲ့အမေကိုတော့နတညာဟုရဲ့မဟာမိတ်တူဖြစ်သူအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုဖြေကြားခဲ့ပါတယ
်။ Well, certainly he has a good chance, but it's a very, you know, it's a 50-50 election. A lot of people, if you look at the polls and everything else, it's going to be very close.
ဒီတညာဦးနိုင်မှုအခွင့်အရေးကောင်းကောင်းရှိပါတယ်။ဒါပေမဲ့ရွေးကောက်ပွဲကတိတ်အကျိတ်နဲ့ရှိမယ်လို့လူလူစစ်တမ်းတွေကပြနေတယ်။လူလူစစ်တမ်းတွေကလည်းတခါတခါမမှန်တတ်ပါဘူး။သူရွေးကောက်ပွဲကတိတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဘာမှမပြောလိုပါဘူးပြောဖို့စောနေပါသေးတယ်
။နတညာဟုနဲ့ရှင်ပြိုင်သူအစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ကတော့အစ္စရေးနိုင်ငံအလဲပိုင်းကသူ့ရဲ့ဇာတိမျိုးမှာမဲပေးရင်သူ့ပါတီအနေနဲ့အာဂရီလိုက်စားမှုနဲ့အစွန်းရောက်ဝါဒမပါရှိပဲမျှော်လင့်ချက်နဲ့ပြောင်းလဲမှုတွေကိုအစ္စရေးနိုင်ငံအတွက်စောင့်ကြည့်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ပြည်ရဲ့ရွေးကောက်ပွဲအတွင်းကဝန်ကြီးချုပ်နတ်တညာဟုရဲ့မဟာမိတ်ဖြစ်ပြီးအခုအခါပြိုင်ဘက်ရန်သူဖြစ်သွားခဲ့သူအဗစ်တော်လီဘာမန်ကိုတော့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးမှာအဆုံးဖြတ်ပေးမဲ့သူကင်းမိတ်ကာဖြစ်သတ်မှတ်ထားပါတယ်။နတ်တညာဟုကောင်းဆောင်တဲ့အရင်ညွန်ပေါင်းအစိုးရအဖွဲ့အတွင်းသူပါဝင်ဖို့ညှင်းဆန်ခဲ့လို့အခုလိုရွေးကောက်ပွဲကျင်းပခဲ့ရတာပါ။သူကပုံမှန်ဖြစ်တဲ့အစ္စရေးနိုင်ငံကိုပြန်လည်တည်ဆောက်ကြစို့ Make Israel Normal Again လို့ကြွေးကြော်ပြီးရွေးကောက်ပွဲကိုဝင်ရောက်ခဲ့ပါတယ်။ဘာသာရေးအစွန်းရောက်တွေဩဇာလွန်မှုမရှိတဲ့အစ္စရေးနိုင်ငံကိုဆိုလိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုဗိုလ်တုံးနဲ့မှကြီးညာနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နတ်တန်ညာဟုရဲ့အမျိုးသားရေးဆိုင်ရာဂရီပေးချက်တွေကြောင့်တော့လောလောဆယ်မှာပဲဥရောပနိုင်ငံတွေနဲ့ဆော်ဒီအရေဗျာနိုင်ငံတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဂျော်ဒန်ဘီရင်ကလည်းပိုင်နဲ့နေပြည်တိုင်းသွင်းမဲ့လောက်ရဟာဘေးစိုးတစ်ခုဖြစ်မယ်လို့ပြောခဲ့ပါတယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့ဆန္ဒမဲ့ပေးပြီးသူတွေအပေါ်ကောက်ယူထားတဲ့စစ်တမ်းအရာဝန်ကြီးချုပ်နတ်တန်ညာဟုရောစစ်တပ်ကြီးကဟောင်းဂန့်စ်ပါညပေါင်းဆိုးရဖွဲ့စည်းနိုင်ခြင်းမရှိပါဘူးနှစ်ပတ်စလုံးကတော့ဗုဒ္ဓုံးနဲ့မှနောက်ဆုံးထွက်ပေါ်လာမယ့်ရလဒ်တွေကအခုအချိန်တွေကိုပြောင်းလဲသွားစေလိမ့်မယ်လို့မျှော်လင့်နေကြပါတယ်ပြက်ပြက်သားသားမရှိတဲ့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာရင်တော့အစ္စရေးသမရာရေဗန်ရေဗလင်းရဲ့အခန်းကဏ္ဍကအရေးပါလာမှာဖြစ်ပါတယ်သူဟာအစ္စရေးနိုင်ငံအကျိုးအတွက်ဘယ်သူကအသင့်တော်ဆုံးလဲဆိုတာကိုဆုံးဖြတ်ပြီးဝန်ကြီးချုပ်ကိုရွေးချယ်နိုင်ပါတယ်ပုံမှန်ကတော့အများစုအနိုင်ရပါတီခေါင်းဆောင်ကိုရွေးချယ်လေးရှိပါတယ်သမရာရေဗလင်းကတော့ရွေးကောက်ခွင့်အစိုးရတရားဖွဲ့စည်းဖို့နဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုကိုရှောင်ရှားနိုင်ဖို့အရေးအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားထားကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့ဇင်ဘာဘွေနိုင်ငံဘက်ကိုအလှည့်ပေးပါရစေဇင်ဘာဘွေကောင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်ပြီးတဲ့နောက်ပြည်သူရဲ့ချစ်ခင်လေးစားမှုကိုမရတဲ့ကြံရစ်သူမိသားစုအခြေအနေဘလို့ဖြစ်လာနိုင်ပါသလဲမူဂါဘီမိသားစုရဲ့အိမ်ကိုအာဏာရပါတီကပိုင်ချောင်မကြခင်ကကျင်ညာလိုက်တာဟာမူဂါဘီကိုတကြိုလိုတဲ့အစိုးရရဲ့စန္ဒာကိုလက်မခံဘဲအစိုးရခေါင်းဆောင်မှုကိုလည်းဝေဖန်နေတဲ့မူဂါဘီမိသားစုဝင်တွေကိုဖိအားပေးမှုအဖြစ်အများကရှုမြင်ကြပါတယ်သမရဂရောဟောင်းGrace Mugabe အနေနဲ့နိုင်ငံရေးအရာရောဥပဒေကြောင့်အရာပါစိန်ခေါ်ချက်အများပြားရင်ဆိုင်နေရတာပါ။အာနာပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအပြိုင်မှုတွေအကြောင်း VOA သတင်းတောက် Anita Power ကမြို့တော် Harare ကနေပြီးတော့သတင်းပေးပို့ထားပါတယ်။မသိင်ကြီးထိုက်ပြောပြမှာပါရှင်
။အသက်65နှစ်အရွယ်ဒီလအစောပိုင်းမှာကွယ်လွန်ခဲ့တဲ့ဇင်ဘာဘွေသမ္မတဟောင်း Robert Mugabe ရဲ့ချင်ရစ်သူဇနီးတဲ့သမ္မတဂရောဟောင်း Grace Mugabe ကအများမြင်မှာတော့တိတ်ခါရှိတဲ့တာဝန်ချေတဲ့မုတ်ဆုမတယောက်လို့ရှုမြင်ရပါတယ်။မူဂါဘီရဲ့ကျွင့်ကြံရှုပ်အလောင်းကိုတကြုံမဲ့ကိစ္စနဲ့ပတ်သက်ပြီး Mugabe Midasune, Soyaja, Ninai Muga, Semapi Pinni, Chimabe, Tamarakro ye, Lure Mati Dede, a twin ye Kesarile, Popja Tolavare. Dietche Din Kesaga, Grace Mugabe ne, Midasu Tweto, Zimbabwe ye, Show Twin Lare, Anna Lunswe Mudi ye, a two tegu, Yavshi, Twazibare. Majama Pinni de Mugabiga, Nayuere Zanide go, Tu ya ya second Zilure, Sure. Kaman Biosu Jedi Trapolare, Natal Sekona Kunema, Dema Muri Pikera, Ru, Harira Chizai, Ocho Yisaya Champe, Derek Madi Seka, Biovari, Dilu Demare Chini Mabe, Grace Mugabe, Ye Pia Bimuja, Tamara Mugabiga, Dutia Tamara, Imansa, Menanga Guago, Yaruga Tobe, Pilai De, Lu Susuetele, Trala Keraba. အဲ့ဒီနောက်သတင်းသုံးပတ်အကြံမှာပဲမူဂါဘီနှုတ်ထွက်ရေးဖျားပေးဖို့မနန်ကာကွာကစစ်တပ်ကိုတုံးခဲ့ပါတယ်အနာလွှဲပြောင်းရေးဟာဆန္ဒအလျောင်းနဲ့ငြင်းငြင်းကြံကြံရှိခဲ့ပါတယ်လို့ပုံဖော်ဖို့ကမနန်ကာကွာအတွက်တိတ်ကိုအရေးကြီးခဲ့တယ်လို့လဲမာတီဆက်ကပြောပါတယ်မနန်ကာကွာရဲ့တရားဝင်ဖြစ်မှုကိုအထင်အရှားစေမဲ့စစ်အာဏာသိမ်းမှုဆိုတာမျိုးတုံ့နှုံတာကိုမူဂါဘီကိုယ်တိုင်ကလက်မခံ Chris Mugabe ja po bi tin ne ma ma phit la ka da lo Mate Sek ka pyo ba de.
She's in a very weakened position from how she was before Mugabe's death.
Mugabe ma song ba kin ga ne sa yin do khu chei ma Grace ka tait di a ne twa de ni tha ba. မနက်ကွာအနေနဲ့မူဂါဘီကိုလွတ်လပ်ရေးပြည်သူ့ကာကြီးအဖြစ်ဆက်ပြီးအမွှန်းတင်ဖို့တိတ်ပြီးတင့်တော်တဲ့ချိန်လည်းဖြစ်ပါတယ်။အနေနဲ့ပြဿနာရှိနေတာက Grace Mugabe ပါ။ဘာဖြစ်လို့လဲဆိုတော့မနက်ကွာရာထူးကထုတ်ခံရတာ Grace Mugabe ကြောင့်လို့လူတွေကယုံကြည်ထားကြတာပါ။ဒါပေမဲ့မူဂါဘီကိုလေးစားကြတာကြောင့်ဒီအချိန်နေကြောင်းပဲ Grace Mugabe ကထင်ထိုင်ချေခဲ့တာပါ
။မူဂါဘီကိုအမျိုးသားတရေကောင်းများတုတ်တံမှတချို့ဖို့အစိုးရရဲ့စံတော်ကိုမိသားစုကဆန့်ကျင်နေပုံရပြီးမူဂါဘီရဲ့စာပနာအစီအစဉ်ကအကြိမ်ကြိမ်အပြောင်းအလဲဖြစ်နေတာနဲ့အတူပဲလူသည့်မခံဘဲဆွေးနွေးချက်တွေကပေါက်ကြားထွက်လာခဲ့ပါတယ်။နိုင်ငံပိုင် Harrell သတင်းစာကဒီသတင်းပတ်မှာပဲမူဂါဘီရဲ့ Harrera စာအင်ကိုပိုင်ဆိုင်ကြောင်းဖော်ပြလိုက်ပြီးအများစုကတော့ဒါဟာမူဂါဘီမိသားစုအပေါ်ဩစာညောင်းအောင်အနာယပါတီဘက်ကစူးစမ်းမှုအဖြစ်ရှုမြင်ကြပါတယ်။အဲ့ဒီနေ့မှာပဲမူဂါဘီရဲ့ရုပ်အလောင်းကိုမွေးရမြေကျင်းလက်ဒေသပို့မယ်အစီအစဉ်ကိုမိသားစုဘက်ကရှင်းပြချက်မရှိဘဲရုပ်သိမ်းလိုက်ပါတယ်။မူဂါဘီကိုရက်30အတွင်းတကြိမ်မယ်လို့မိသားစုဘက်ကလက်တလောပြောဆိုချက်ဟာဆိုရင်လေအချိန်ဆွဲထားတဲ့လုပ်ရလို့ယူဆရပါတယ်။ Grace Mugabe အတွက်တော့ထွက်ခွာသွားစရာနေရာကလည်းသိမရှိပါဘူး။2019ခုနှစ်တုန်းကတောင်အာဖရိကမော်ဒယ်အမျိုးသမီးတဦးကိုရိုက်နှက်ခဲ့မှုဆွဲချက်နဲ့အဖမ်းခံရမယ့်အရေးကလည်းရှိပါတယ်။အမေရိကန်နဲ့ဥရောပသမ္မတဘက်ကလည်းသူမကိုတန်းခတ်ပိတ်ဆို့ထားတာဖြစ်ပြီးပြည်ဝင်ခွင့်လည်းပိတ်ထားပါတယ်။ Grace Mugabe အနေနဲ့နေရရင်မှလည်းဥပဒေကြောင့်အရင်ဆိုင်နေရပြီးနိုင်ငံရေးရွေချက်နဲ့တရားစီရင်တယ်လို့နာမည်ထွက်တဲ့ဇင်ဘာဘွေမှာဒီအမှုတွေပြန်ပေါ်လာနိုင်တယ်လို့မတ်တေးဆက်ကပြောပါတယ
်။ And there are charges relating to ivory smuggling
ဆင်းဆွေမောင်ကူကူးမှုနဲ့ပတ်သက်တဲ့အစွဲချက်တွေရှိနေပါတယ်။မူဂါဘီမိသားစုဝင်တွေနိုင်ငံရေးမှာပါလာပြီးဆိုတာနဲ့ဒီအမှုတွေကပြန်ပြီးထွက်လာမှာပါ
။ Grace Mugabe ကို VOA ကတွေ့ဆုံမေးမြန်းခွင့်တောင်းခဲ့ပြီးမယ်လေမိသားစုဘက်ကတစုံတရာမတုံ့ပြန်ခဲ့ပါဘူးရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဦးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုက်လမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးကပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာတော့
ကျောင်းရင်းကျန်ရေးအတွက်ကျွန်တော်တို့ BPS ပြည်လည်းနဲ့ချိန်ယူဖို့ကနေစီးရဲလက်ပုံစံနဲ့ပဲဆက်ဖြစ်နေမယ်အနေဒါရှိရလို့ကျွန်တော်တို့မြင်ပါတယ်ဗျ
။ရင်းကျန်ရေးလုပ်ငန်းစဉ်တွေကိုသူတည်တနာလုပ်နေတဲ့ကိုနေထွန်းနိုင်တဲ့အတူတခြားစိတ်ပါဝင်စားသူတွေရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မအီတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ရင်းကြရပေါ်မှာဆိုးရွားစွာဆက်ဆံမှုတွေမှာဒေါန်ဆန်းစုကြည်ရဲ့ခန်းကနဘလောက်ပါဝင်ပတ်သက်နေလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ကုလသမဂ္ဂဆိုင်ရာကျွမ်းကျင်ပညာရှင်တယောက်ပြောတဲ့ဆိုရခေါင်းစဉ်နဲ့ဂျေမီကီတင်ကရေးထားတာကိုစက်တင်ဘာလ18ရက်နေ့စွဲနဲ့ The Washington Post စာတင်စာမှာဖတ်ရပါတယ်။ရင်းကြအေးဒေါန်ဆန်းစုကြည်ဘလောက်ပါဝင်ပတ်သက်မှုရှိနေလဲဆိုတာကဆက်ပြီးတော့ဆွေးနွေးသုံးသပ်ရအောင်မဲ့ဆုံးဖြတ်လို့မရနိုင်သေးတဲ့ကိစ္စဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာထိပ်တန်းစုံစမ်းစစ်ဆေးရေးမှုကအင်္ဂါနေ့မှာပြောလိုက်တယ်လို့ရေးထားပါတယ်။2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရခိုင်ဒေသကရင်ဂျာတိုင်းနဲ့ချီနေဆုတ်ခွာထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဒွန်ဆန်းစုကြည်ကတည်တည်ချာချာမသိတာဖြစ်နိုင်ပေမဲ့လည်းနေမြေရှင်းလင်းရေးကိစ္စဖြစ်ပြီးနောက်ပိုင်းမှာလည်းဒွန်ဆန်းစုကြည်ဘက်ကဒီကြောင်းနဲ့ပတ်သက်ပြီးတော့နှုတ်ဆက်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာသီးခြားလွတ်လပ်သောနိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ IIFFM ဥက္ကဋ္ဌမာဇူကီဒရစ်မန်ကပြောတဲ့အကြောင်းဆောင်မှမှာဖော်ပြထားပါတယ်ဒီလိုလူခွင့်ချုပ်ပေါင်းမှုတွေကိုကျူးလွန်ခဲ့တဲ့အစ်စ်ဘိုးချုပ်တွေအပါအဝင်တက်ဆိုင်သူအားလုံးကိုရေးယူဖို့ RFFM ကနောက်ဆုံးထုတ်ပြန်တဲ့စီရင်ခံစာမှာတိုက်တွန်းထားတယ်လို့ဆိုပါတယ်။အခုလိုဒါရစ်မန်ဝေဖန်လိုက်တာကဒေါန်ဆန်းစုကြည်အနေနဲ့လည်းနှုတ်ဆက်မနေဘဲနဲ့ကျူးလွန်သူတွေကိုရေးယူဖို့ဖိအားပေးလိုက်တဲ့သဘောတည်းရောက်တယ်လို့လည်းဆောင်းပါးရှင်ကယူဆပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ဦးကျော်မွန်းထွန်းကတော့ရင်းကြဲပေါ်မှာလူခွင့်ချုပ်ပေါင်းမှုကျူးလွန်တယ်လို့စွပ်စွဲထားခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားခွင်မှာစစ်ဆေးခံမှုမြန်မာနိုင်ငံဘက်ကလက်ခံတဲ့အကြောင်းစွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာညီလာခံမှာပြောသွားတယ်လို့យေတာထားပါတယ်။ဘသူပေါ်မှာလူခွင့်ချုပ်ပေါင်းမှုတွေကိုမဆိုမြန်မာဆွေရကလက်ခံမှာမဟုတ်တယ်လို့ဒီလိုကျူးလွန်သူတွေကိုလည်းအရေးယူမှာဖြစ်တဲ့အကြောင်းသူကပြောသွားတယ်လို့យေထားပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချင်းတွေဟာပြီးခဲ့တဲ့7လအတွင်းမှာလည်းတိုးတက်ကောင်းမွန်လာတာမရှိတယ်လို့တစ်ဖက်ကကြည့်ရင်လည်းပုံအောင်ဆိုးလာသေးတယ်ဆိုပြီးတော့အချက်လက်ရှာဖွေရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ Christopher Sidoti ကပြောတာကိုဖော်ပြထားပါတယ်။ကျူးလွန်သူတွေကိုအရင်မယူဘဲနဲ့လွှတ်ထားတာကြာလာတာနဲ့အမျှမြန်မာနိုင်ငံလူခွင့်အခြေအနေလဲဆိုးရအောင်လုပ်တဲ့သူတွေကိုမြန်မာအရသာဆိုးရအနေနဲ့အရေးယူဖို့နောက်ပိုင်းမှာပို့ပြီးတော့ခင်းလာမယ်လို့ Sidoti ကရေးသားထားတာကိုဆောင်းပါးရှင်ကဖော်ပြထားပါတယ်ရှင်
။ Time to up the game ဆိုတဲ့ The Pioneer Online သတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။ဒီမိုကရေစီအုပ်ချုပ်ရေးအတွင်းကူပြောင်းနေတာ၄နှစ်ပဲတက်တန်းရှိသေးတဲ့မြန်မာနိုင်ငံဟာနိုင်ငံခြားယဉ်သိမြုပ်နှံမှုတွေအသေးအံလိုအပ်နေပါတယ်။မြန်မာနိုင်ငံထဲမှာအိန္ဒိယကမဖြစ်စလောက်ပမာဏနဲ့ယဉ်သိမြုပ်နှံတဲ့အချိန်မှာတရုတ်ကတော့အကျိုးများစေမဲ့ကုန်သွယ်ရေးကမ်းလှမ်းချက်တွေနဲ့ဒေါအောင်ဆန်းစုကြည်ကိုစီရင်ပြီးအခွင့်ကောင်းယူသွားခဲ့တဲ့ယဉ်သိမြုပ်နှံမှုတွေကိုငစားအဖြစ်သုံးပြီးတရုတ်ကစီးပွားရေးနဲ့မြန်မာပြည်ကိုဝါမျိုခဲ့တယ်လို့ရေးထားပါတယ်။မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုနဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုဌာနရဲ့စီးရင်တွေအရ1988ကနေ2011ခုနှစ်အတွင်းမြန်မာနိုင်ငံမှာအိန္ဒိယရဲ့ယင်းနှိမ့်ညွန့်မှုဟာအမေရိကန်ဒေါ်လာတန်ပေါင်း 863.569 ရှိခဲ့ပြီးတရုတ်ကတော့တန်ပေါင်း 2000 ကျော်ယင်းနှိမ့်ညွန့်ခဲ့ပါတယ်အခုလက်ရှိ 2018-2019 တနှစ်တာကာလအတွင်းမှာအိန္ဒိယကအမေရိကန်ဒေါ်လာ 29.925 မြုပ်နှံခဲ့ပြီးတရုတ်ကတော့ဒေါ်လာတန်ပေါင်း 304.32 မြုပ်နှံခဲ့တာကြောင့်တရုတ်ရဲ့ယင်းနှိမ့်ညွန့်မှုပမာဏဟာအိန္ဒိယထက်အဆ200ပိုပြီးများတယ်လို့ထောက်ပြထားပါတယ်တရုတ်ရဲ့အထောက်ပံ့နဲ့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းစီမံကိန်းကဆိုရင်လည်းအားလုံးအဆင်သင့်ဖြစ်နေပြီးအထမြောက်ဖို့အတွက်ဒေါ်ဆန်းစုကြည်ရဲ့အဆိုအရနဲ့ဆွေးနွေးနေပါတယ်
အမေရိကန်ဒေါ်လာတန်400ကုန်ကြမယ်လို့ခန့်မှန်းထားတဲ့မြေကြီးနာစီးပွားရေးဆောင်မြေဟာဧက4800ဝန်းကျင်ရှိပြီးဒုတိယကမ္ဘာစစ်ကနာမည်ကျော်သမိုင်းဝင်လီတိုလမ်းမကြီးလဲပါဝင်သလိုစက်ရုံပေါင်း500ဝန်းကျင်နဲ့အဆောက်အဦပေါင်း5000ဝန်းကျင်တည်ဆောက်မှဖြစ်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံအတွင်းစီးပွားရေးအခြေခံအဆောက်အဦတွေစောက်လုပ်ရေးအစီအစဉ်တွေအထာမမြောက်ခဲ့ပါဘူး။အရှိတောင်အာရှမှာအိန္ဒိယကသူ့ရဲ့အရှိမျော်ဝါဒကိုအကောင့်ထဲဖော်ရမှာမြန်မာနိုင်ငံကပေါင်ကူတကာဖြစ်တယ်ဆိုတာကိုထက်မတွက်လို့မရတဲ့အကြောင်းအိန္ဒိယအစိုးရကသဘောပေါက်ရမှာဖြစ်တယ်လို့လဲဆောင်းပါးရှင်ကဆိုပါတယ်။ကျန်တဲ့ကမ္ဘာနိုင်ငံတွေကရိုဟင်ဂျာတွေကိုတိုင်းရင်းသားမျိုးနွယ်စုလိုက်တုတ်တင်ရှင်လင်းမှုဖြစ်မြန်မာနိုင်ငံကိုပစ်တင်ပြောဆိုနေချိန်ရိုဟင်ဂျာတွေနေရပြန်ရေးဆိုပြီးဝိုင်းဝန်းတောင်းဆိုနေကြချိန်မှာတရုတ်အစိုးရကမြန်မာပြည်ရဲ့လုံခြုံရေးစိုးရိမ်ချက်ကိုနားလည်ပါကြောင်းပြောခဲ့တာကလည်းမြန်မာအနေနဲ့တရုတ်ဘက်ကိုအလေးသာစေတယ်လို့ဆိုပါတယ်။အိန္ဒိယကတော့တရုတ်နဲ့မတူပဲရိုဟင်ဂျာတွေနေရပြန်ရေးအတွက်အထောက်ပံ့အဖြစ်အိမ်အလုံး250ကိုစောက်ပေးခဲ့ပါတယ်။မကြာသေးခင်နှစ်တွေးအတွင်းမြန်မာနဲ့အိန္ဒိယနှစ်နိုင်ငံအစိုးရအချင်းချင်းကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကောင်းမွန်တိုးတက်တဲ့အထက်မှာအထူးသဖြင့်ထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ကြတာလည်းပါဝင်ပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းမြန်မာနယ်စပ်အတွင်းမှာခိုအောင်းနေကြတဲ့လက်နက်ကိုင်အစွန်းရောက်အဖွဲ့တွေကိုနှိမ်နှင်းဖို့မြန်မာအစိုးရစီကစီရေးအကူအညီမလွဲမသွေယူရမှာကိုလည်းလုံးဝအသိမှတ်ပြုရမှာဖြစ်တယ်လို့ဆိုပါတယ်။စီးပွားရေးနဲ့ပတ်သက်ရင်တရုတ်လိုစွန့်စားဖို့အိန္ဒိယအစိုးရအနေနဲ့ယုံကြည်မှုမရှိပေမဲ့အိန္ဒိယနိုင်ငံတွေကိုအလေးထားတယ်ဆိုတဲ့ပုံရိပ်ကိုတော့အခိုင်အမာပြရမှာဖြစ်တဲ့အကြောင်းနဲ့ဒေသရင်းမှာတရုတ်ရဲ့လွှမ်းမိုးမှုကိုထိန်းချုပ်နိုင်ဖို့သာမကတရုတ်ကကြားခံဝင်လာလို့အိန္ဒိယမြန်မာနိုင်ငံကိုလက်လွတ်ရမယ်အဖြစ်မျိုးကိုလည်းရှောင်ရှားနိုင်ဖို့အိန္ဒိယအနေနဲ့မြန်မာနိုင်ငံထဲမှာပိုးပြီးရင်းနှီးမြှုပ်နှံရမှာဖြစ်ကြောင်းဆောင်းပါရှင်ရူပက်စ်ဒူတာကရေးသားထားပါတယ်ရှင်ဒီရေဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးထားပါလေရှင
်ဒီကိမ့်တယ်ကျင်ပြမယ့် idiom အတုံးကတော့
Roll your eyes
ဖြစ်ပါလေစာလုံးပေါင်းကR O L L roll ga hlein na le si da Y O U R yoga tin i E Y E S eyes ga nye long wi so lo scribe khun ye dai yai de be ga lo nye long wi ku le si da bo de ke lo di tong ha nyet si amu ya ya ti khu khu ko ma che nat da ma yong na sait ma shi do de amu ya myo ko pyat da da phit par de တကယ်လည်းပဲမျက်စိကိုအပေါ်ကိုပြင်ပြီးပြတာတဲ့မူရာဟာနင်းနေတော့တစ်ဖက်သားကိုမလေးစားရရောက်တယ်လို့ဆိုရမှာပါ။ဒါကြောင့်လဲတာသမီကမိဘဒီဘက်ကဆရာသမားကိုအဲ့ဒီလိုအမူရာနဲ့ပြတာရင်တကယ်ပဲတစ်ဖက်ကဒေါသုံထားကြမှာမလွဲပါဘူး။ဒါကြောင့် idiom အသုံးကတော့ roll your eyes ကစောစောကပြောခဲ့တယ်လို့ပါပဲ။တစ်ဖက်သားပြောတာကိုမယုံတာမလေးစားတာစိတ်မရှိတော့တာကိုရည်ညွှန်းတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Susan's mother was very upset when she saw her daughter roll her eyes. She thinks it's rude, as she feels she has the right to tell her daughter not to be late coming home at nights.
Susan ရဲ့မိကသူ့သမီးကမျက်စိကိုပင့်ပြီးစိတ်ရှည်တော့တဲ့အမူအရာလုပ်ပြတော့စိတ်ကိုစိတ်ဆိုးသွားတယ်။ညတွေမှာအပြင်ကနေညနေပြန်လာတာမတင့်တော်ဘူးလို့အမေတူဦးနေနဲ့ပြောပိုင်ခွင့်ရှိတာမို့ခုလိုလုပ်ပြတာကိုရိုင်းတယ်လို့ယူဆတာပေါ့လို့အသေးပြန်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at nights
စိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုပြီးတော့မျက်စိကိုပင့်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းစီစဉ်ပို့ချပေးသွားတာဖြစ်ပါလိမ့်ရှင်။အခုတော့ကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းစုနေကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရအောင်ပါရှင်။
ဟုတ်ကဲ့ဒီကနေ့ညပိုင်းတိုက်လေလိုက်စီစဉ်ကနေပြီးကြိုးစားရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပြုလုပ်တဲ့ကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ပါမြောက်ပိုင်းနနက်ကန်တန်းသားမဟာမိတ်အဖွဲ့နဲ့မြန်မာဆွေးရညီနေကူစရီကြားမှာညီငယ်ဆွေးနွေးပွဲတက်ကိုအခုဒီစက်တင်ဘာ18ရက်နေ့မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာဆွေးနွေးပါတယ်ဒါဆိုရင်တော့တစ်လအတွင်းမှာဒုတိယအကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲအချိန်မှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်မြောက်ပိုင်းမှာပါရှိနေတာပါကြောင့်မို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့ပြည်လည်မှုတွေဖြစ်လာနိုင်ပါ့မလားကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမဦးကတော့ကိုနေထွန်းနိုင်ပါကိုနေထွန်းနိုင်အောင်ဆိုလို့ရှိရင် ISP Peace Tax Body ISP သူတင်နာဖွဲ့ရဲ့ညီငယ်လူငန်းစင်နဲ့ပတ်သက်လို့ဒီသူတင်နာလူငန်းတွေမှာတာဝန်ခံတခုဖြစ်ပါတယ်နောက်တူကတော့ဥမောင်မောင်စုပါဥမောင်စုကတော့နိုင်ငံရေးလေးလာသူနောက်မြမရေးလေးလာသူနောက်မြမညီညာရေးကိစ္စတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးနေသူဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရင်းဆုံးကိုနေထွန်းနိုင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုနေထွန်းနိုင်ကြားပါပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ။
ကိုနေထွန်းနိုင်ခုနကကျွန်တော်ပြောသွားလို့ပါပဲ။ကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုနေထွန်းနိုင်ကလည်းဒီ ISP Peace Tech ကနေပြီးတော့ဒီကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ဟာလေးတွေတုံ့တက်ထားကျွန်တော်တွေ့ရပါတယ်။ကျွန်တော်ရင်းဆုံးဒီကျိုင်းတုံဆွေးနွေးပွဲဖြစ်လာတဲ့အခြေအနေပေါ့နော် background လေးနဲ့နောက်ကူဒီစနီးပွဲနဲ့ပတ်သက်လို့အဲ့ဒါလေးအတူတူလေးကိုနေထွန်းနိုင်ရင်ဆုံးပြောပြပါလား
ဆိုတော့တိုင်းဟိုစနီးပွဲကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီ August 15ရက်နောက်ပိုင်းအဖြစ်ခဲ့တဲ့အားရဲ့ဆက်လို့ပဲပြောနိုင်တယ်ပေါ့အဲ့ဒီခြေပိုင်းမှာတော့ကျွန်တော်နည်းနည်းလေးဤလေလေနဲ့တင်းကန်နေတဲ့အနေအထားမျိုးရှိတယ်ဒါပေမဲ့ August 15ရက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာနောက်ဆုံး30ရက်နေ့မှာတိုင်းတို့ပေါ့ပထမဆုံးတွေ့လာခဲ့တယ်ပေါ့နော်သူကဟိုဒီတစ်ချောင်းလုံးဆိုရင်တော့၄ချိန်တော့တွေ့တာပေါ့၃ချိန်တော့တွေ့တာပေါ့လေကျွန်တော်အဲ့ဒီနေသားကနေဒီနေ့ဟိုကျွန်တော်လည်းစောပိုင်းနဲ့ကခံမှန်းထားပါတယ်ကျွန်တော်ဖြစ်နိုင်ကြီးကအများကြီးသိမရှိဘူးပေါ့နော်၃ချက်ပဲရှိတယ်အဲပထမချက်ကတော့ဒီနေ့ဖြစ်သွားတဲ့အနေထားပေါ့နော်ဆိုတော့ကျွန်တော်တို့ဒီလူလာလော့တာချိန်နေပုံမှန်မျိုးနဲ့ပဲချိန်ကပ်ပြီးနောက်ပိုင်းမှာဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောတူချက်ထွက်သွားတယ်ပေါ့လေဆိုတော့ဒါကလည်းအရင်၅ရက်30ရက်နေ့ August 30ရက်နေ့မှာဆွေးနွေးခဲ့တဲ့အချက်တွေနဲ့တိတ်တော့လေကွာဟာတဲ့အနေထားမျိုးရှိပါဘူး။ဆိုတော့ထူးခြားတာကတော့ဒီနေ့ဆွေးနွေးပွဲကတက်ကပါလာတဲ့အနေထားပဲထူးခြားတယ်လို့ပြောလို့ရပါတယ်။ကျန်တာကတော့ဟိုကျွန်တော်ကြူပြီးသုံးသပ်ထားတယ်လို့ပါပဲ။ကျွန်တော်ငင်းကြရင်တည်းကျွန်တော်တို့ပြည့်ပြည့်တည်လည်းချိန်ကြီးလို့ခင်တဲ့ဒီနေ့လည်းပုံစံနဲ့ပဲဆက်ဖြစ်နေမယ်အနေထားရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဟုတ်ကဲ့အခုပြောနေတဲ့ချိန်မှာကိုတကယ်တမ်းပြောရင်တော့တိုက်ပွဲတွေကဖြစ်နေပါတယ်။အဲ့တော့တိုက်ပွဲတွေအဓိကရက်စဲနိုင်အောင်လူအတွက်စူးစမ်းနေကြတာကိုနှစ်ဖက်စလုံးအစိုးရပါဝင်ပေါ့အစိုးရပါပါတယ်ဆိုသုံးသက်ပေါ့နော်အဲ့တော့ဒီအချိန်ကြီးကတကယ်တိုက်ပွဲတွေဆဲသွားနိုင်မယ့်အချိန်ရောခြေလမ်းမြင်ရလားခင်ဗျာ
ကျွန်တော်မြင်တာကတော့ဒီတက်မတော်ကနောက်ဆုံးသူဒီရုတ်ရက်ကြိမ်ရောက်ပေါ့ဗျာ၄ကြိမ်ရောက်သူဒီစစ်တိုင်း၅ခုမှာအပြည့်ခက်ရဆဲရေလောက်ခါတာ၄ကြိမ်ရောက်က27ရက်နေကုန်ပြီဗျလက်ရှိအချိန်မှာတော့ထိုးစစ်ရှိတယ်ဒါပေမဲ့ပြင်းထန်တဲ့ထိုးစစ်တော့မရှိသေးဘူးဆိုတော့27ရက်နေနောက်ပိုင်းကိုတက်မတော်ကဘယ်လိုလုပ်မလဲပေါ့သူတို့ဒီအပြည့်ခက်ရဆဲကိုထပ်ပြီးတည်တန်းတို့မလားတောင်းဖို့ရက်လိုက်မလားရက်လိုက်မယ်ဆိုရင်တော့တိုက်ပွဲတွေကကျွန်တော်တို့အရင်ကဖြစ်ခဲ့တဲ့အနေအထားတကူပြန်လာနိုင်တယ်အခုလောလောဆယ်မှာနေကျွန်တော်အနေဆုံးဖြစ်နိုင်ကြီးကဒုက္ခတွေက6600ကျော်ဖြစ်ပါပြီ။မတားလို့ဖြေတာရင်းမပါသေးပါဘူး။တကယ်လို့ကကြီးမားတဲ့ထိုးစစ်တွေအခုဖြစ်နေတဲ့အနေအထားကိုပြင်းထန်တဲ့ထိုးစစ်တွေဖြစ်လာခဲ့မယ်ဆိုရင်တော့တော်တော်လေးကိုဆွင့်ရတဲ့အနေအထားရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေထွန်းနိုင်လေးတိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဥမောင်မောင်ဆူဖိတ်ခေါ်ချင်ပါလေ။ဥမောင်ဆူကြီးကြားရပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ဥမောင်ဆူကြီးဒီကနေ့ဆွေးနွေးပွဲကတော့တို့ကတော့သဘောတူညီချက်ခုနှစ်ချက်ထွက်တယ်လို့ပြောပါရယ်ကျွန်တော်ကြည့်ရတော့တကယ်တိတိပပတော့မဟုတ်ပါဘူး။အဓိကဆက်ပြီးတော့ဆွေးနွေးသွားဖို့ဆိုတဲ့အနေအထားမျိုးပဲပေါ့နော်။ဥပမာဆိုအနေနဲ့ကောဒီနေ့ဆွေးနွေးပွဲရလဒ်တင်နဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဒီဆွေးနွေးပွဲကဒီနေ့ဆွေးနွေးပွဲပါဝင်ပါဗျာကျွန်တော်တို့ဒီနေ့ထက်မှာဒီနောက်ပိုင်း၄ပွဲနဲ့ဒီ NRPC နဲ့ဆွေးနွေးတာ၅ချိန်ရှိသွားပြီပေါ့ဒီ၅ချိန်ဆွေးနွေးပါဒီနေ့ဆွေးနွေးပွဲမှာသဘောတူညီချက်ဆိုတာပြည်ပြည်ရင်ထွက်လာတာတခုကတော့ဒီနေ့ဆွေးနွေးပွဲထူးခြားချက်ပေါ့သဘောတူညီချက်ခုနှစ်ချက်ဆိုတာတော့အဲ့ခုနှစ်ချက်ထက်မှာအရေးပါတဲ့ချက်ကတော့တနင်္လာချထားရေးဆိုင်ရာကိစ္စများအဲ့ဒီမြန်မာထမ်းမမချေပွားရမြို့ဆောင်ရမည်ဆိုပြီးနှစ်ဖက်လိုက်နာရမယ်စီးနှံသမတ်ချက်ဒီနဲ့ဆန်ရင်ပြီးတမတော်ကိုယ်စားလှယ်ဖွင့်တဲ့ဆက်လက်ဆွေးနွေးရန်ဆက်လောင်းတော်ပြီကြားစေအချက်ကတော့ထူးခြားပါတယ်ဒီချက်ကဒီချက်ကိုကျွန်တော်တို့ကဒီတို့နောက်တစ်ချိန်အော်တိုဘာလဆွေးနွေးပွဲမှာဒီချက်ကိုဦးစားပေးဆွေးနွေးမယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ်ဒီချက်က
တကယ်ကဒီနေ့တိုက်ပွဲတွေဖြစ်ပွားနေတဲ့ပြည်ကိုရပ်ဆဲဖို့ဆိုရင်အဓိကကြားတဲ့အချက်ပဲဖြစ်ပါတယ်ဒီအဓိကကြားတဲ့အချက်ကိုဒီနောက်လာမယ့်ဆွေးနွေးပွဲအောက်တိုဘာ6ရက်နေ့ဒီနေ့တော့မှ6ရက်နေ့တဲ့ဆွေးနွေးပွဲမှာဒီလက်ငင်းကြကြဖြည့်ချင်းနိုင်နေဆိုရင်တော့တိုက်ပွဲတွေရပ်နိုင်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်မြင့်ချတာကတက်နေရခြားထားရေးကိစ္စပါအထူးအဖြစ် AA ရခိုင်လက်နက်ကင်ကိစ္စပါဆိုလိုတာကရခိုင်လက်နက်ကင် AA ကရခိုင်မြောက်ပိုင်းမှာသူတို့ခြေချဖို့ကြိုးစားတယ်တက်မလို့ဘက်ကဒါကိုလက်မခံဘူးဒီအနေထားကတကယ်တမ်းဟိုနှစ်ဖက်ပြွေးလေလေဖြစ်နိုင်မှာမလား
အဲ့အဲ့ဒါတကယ်ဒီအဓိကကွန်ဆက်ပြဿနာပါပဲဒီမြောက်ပိုင်းလေးဘွဲနဲ့ကျွန်တော်ငင်းငိုင်းဆွေးနွေးနေတဲ့အချိန်မှာအေးရလေဒီရခိုင်မှာသူတို့အေးရခိုင်တပ်ပြီးလက်နက်ကင်တပ်ပြီးအခြေချအမယ်ဆိုပြီးအခြေခံဒေသတစ်ခုပေါ်ဖို့တဲ့သူတို့တိုက်ပွဲဝင်နေတယ်ပေါ့တမ်းမော်အနေနဲ့ကလည်းဒီဒေသမှာဖြူအောင်ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဟိုလက်မခံနိုင်ဘူးလို့ပြောနေဒီဟာဒီဆုံးပြပေးမယ့်ကိစ္စလိုပဲမြင်ပါတယ်ခင်ဗျာဒီဟာဟိုတော်ရကြီးကြီးနဲ့ဘယ်သူကအလျှော်တင်းလုပ်ပေးနိုင်မလဲဆိုတာပြဿနာပါပဲဒါကိုကျွန်တော်ဆက်လက်စောင့်ကြည့်ဖို့လိုအပ်တယ်အဓိကကွန်းဆက်ဒီမြောက်ပိုင်းလေးဘွဲနဲ့ညီငယ်ရေးကိစ္စမှာအဓိကကွန်းဆက်ပြဿနာပဲဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဦးမောင်ဆိုမိကျင်တာကတက်မလို့ရဲ့သဘောထားပါဒီမြောက်ပိုင်းဖွဲ့အထူးသဖြင့်၃ဖွဲ့ပေါ့ဒီ TNLA ရဲ့ AA ရဲ့နောက်ကုကန်ရဲ့ဒီဖွဲ့နဲ့ပတ်သက်လို့ရင်းရဆလို့ရှိရင်ညီငယ်ရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်မှာပါဖို့ထိကိုတက်မလို့လက်မခံဘူးဒါပေမဲ့အခုအနေထားမှာဆွေးနွေးလာတယ်ဒီနေ့ဆိုလို့ရှိရင်တက်မလို့ကုစရေပါပါဝင်ဆွေးနွေးလာတော့တက်မလို့ဘက်ကသဘောထားပြောင်းလာတာလားတက်မလို့ရဲ့ယက်တီတဲ့ဒီဖွဲ့ရင်းနဲ့ပတ်သက်လို့ဘယ်လိုများသဘောထားရှိပါလဲ
ဒီလိုမျိုးပြောလောက်လာတယ်လို့ပြောရမယ်ဗျဒီမတိုင်ခင်မှာဒီမတိုင်ခင်မှာကျွန်တော်တို့ KBC ဥက္ကဋ္ဌကိုတရားစွဲဆိုတာရှိတယ်အဲ့ဒါကိုပြန်ရုပ်သိမ်းပြီးတော့ KBC ဥက္ကဋ္ဌနဲ့ကာဝေးဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်မှာအဲကျွန်တော်တောင်းတော်မူ၆ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ညှိနှိုင်းနိုင်ပါတယ်ဆိုရယ်ဒီစကားမျိုးပြောထွက်လာတွေ့ရတယ်ဒါကတော့ဒီမဟုတ်ချက်ကုန်းကစပြီးတော့ငွေလုံးနဲ့စတယ်ရဒီကိုနေအတွင်းမှာအဲထူးခြားတဲ့ဒီဒီစကားလမ်းကြောင်းလိုပဲပြောပါမယ်ခင်ဗျအဲဒီနေ့နောက်ပြီးတော့လေကျွန်တော်တို့ဒီ2015ခု sorry 2019ခုနှစ်ဩဂုတ်လ15ရက်နေ့တိုက်ပွဲကြီးဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီပြဿနာကညီညာရင်းနဲ့ဖြေရှင်းမှလားစစ်တပ်ကြီးဖြေရှင်းမှလားဆိုရဲမိကုန်းကိုဟိုနှစ်ဖက်စလုံးကတိတိကျကျဖြေရတော့မယ်အခြေအနေမျိုးဆိုက်ရောက်လာတယ်ဒီအဲ့တော့ဒီတော့တိုင်းအခြေအနေမျိုးရောက်လာတဲ့အချိန်ဒီမှာဒီတက်နိုင်မများကြိုးစားပြီးတော့ဖြည့်ရှင်းမယ်ပျော်ပြောင်းမှုတစ်ခုကိုပြမယ်လို့ကျွန်တော်တို့ဆောင်ရွက်တဲ့အနေအထားမျိုးလို့ပဲဆိုရပါမယ်ခင်ဗျာ
တော်ရှင်ချုပ်ကိုချိန်ပေးကြပါလေပြန်ပြီးတော့အရှင်ဆုံးဆွနီပင်မင်းများလို့လည်းဥမောင်းကျော်စံတူတူတူဆွနီမင်းများလို့ရပါတယ်ခင်ဗျာ
အခုသဘောတော့ပြောင်းတယ်မပြောင်းတယ်ပြောတာကအခုသဘောတူချက်ကသူတို့တစ်ဖက်ကရခိုင်ပြည်ကိုရခိုင်မြို့လေးကကိုအဖြစ်ရောင်းနေပြီးရှိနေတာကိုဖြေဝင်လာတယ်လို့သူတို့စစ်စစ်ချက်ကပူပြီးတော့ဒါပူပြီးတော့ခရီးရဲ့ညာများတယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဥတ္တမောင်ရှိပါတယ်ခင်ဗျာဥတ္တမောင်ဆွေးနွေးမြေမြန်လို့ရပါတယ
်တမ်းမတော်ကလည်းသူရဲ့ကံနာကိုပြီးတော့ဒါအနေနဲ့ဆင်ရောက်သုံးနေကြပါခင်ဗျဟိုလက်နဲ့ကန်တဲ့အဖွဲ့ကလည်းကျောင်းလေးဆက်ကြည့်ကြည့်တော့လို့ရတယ်ခင်ဗျာအဲ့တော့သူတို့နှစ်ဖက်လုံးကိုပြည်တယ်အောင်လို့မှာတမ်းမတော်ကဟိုတိုက်ရောက်ပြရမှာဖြစ်ပါခင်ဗျာအခုတမ်းတို့ကိုဆွေးနွေးပွဲဆိုတော့ဒီတာပင်လားမိုင်းလားလမ်းဖိတ်တာဆိုတော့ဒီချီနေပါဘူးဒီကြောင်လမ်းနေသွားတာဒီဒီရဲ့ညာလို့ဒုက္ခရောက်ပါခင်ဗျာအ
ခုချင်းမြေဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
တက်ပွဲကြီးကတော့ကျွန်တော်ညာလက်ချက်ခုလက်ချက်နောင်လက်ချက်နေမှာပါပဲဆရာငင်းညံ့မှုကတော့တော်တော်လေးကိုပေါင်းရောက်တာအလန့်ကွာလိုက်မယ်လို့ထင်ပါတယ်အဲ့တော့ဆိုတော့ကျွန်တော်တို့ဟိုအရှိတောင်အခြားနိုင်ငံတွေထဲမှာကျွန်တော်မြန်မာနိုင်ငံပြန်စားတာအပေါ်များဆုံးအားကြောင့်စစ်အာဏာရှင်တွေကဒုက္ခဆော့တက်ပြီးတော့ကျွန်တော်တို့အာဏာရှင်စနစ်တည်ဆောက်ခဲ့တယ်အဲ့ဒါဒီအာဏာရှင်စနစ်တည်ဆောက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီရေးဆွဲခဲ့တယ်အဲ့ကြောင့်ကျွန်တော်တို့ငြိမ်းချမ်းဖို့ဆိုရင်မြန်မာပြည်ကြောင်စုကြီးငြိမ်းချမ်းဖို့ဆိုရင်ကျွန်တော်တို့ပြန်စားတာတည်ရင်လည်းပုံမှန်ဒါမှမဟုတ်2008ဖွဲ့စည်းပုံရင်းနဲ့ပြန်မှဒါမှမဟုတ်ကျွန်တော်တို့ရေးဆွဲခဲ့တဲ့ကျွန်တော်တို့အာဏာရှင်ခေါင်းဆောင်တွေနဲ့တက်ကြည့်ကျွန်တော်တက်ရှိတင်စားမရှိတော့မှဖြစ်နိုင်နေမယ်လို့ထင်ပါတယ်ဒါပါပဲ
ဥညွတ်လှကနေဒါနိုင်ငံကပါဥညွတ်လှဆွေးနွေးမင်းများလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့အခုတိုင်းတုံဆွေးနွေးရတာတော့ဒီဟန်ပြတက်တက်ဖြစ်ပြီးတော့ရေတော်အယုတ်ရေးတို့ပဲဖြစ်မှာပါခြေအောင်စုကနေမိသားတစ်ဖက်ရေမုတ်တစ်ဖက်ကျင်သုံးနေတဲ့ policy ကအခုတက်တည်ကျင်သုံးနေပါတယ်အခုဖြစ်ပေါ်တဲ့ဗမာတပ်မတော်နဲ့တိုင်းရင်းသားတွေရဲ့ပြိပက်ကဟာကိုချင်းညီနောင်ရင်းဖြစ်နေတဲ့ကိစ္စဖြစ်လို့အဲ့တော့ကိုချင်းချင်းကလာအပြာရန်လေးစားမှုအတိမတ်ပြီးဘူးကိုချင်းစာစိတ်မှုနဲ့ကိုချင်းစာစိတ်ရှိဖို့အထူးလိုအပ်ပါတယ
်သူပင်နယ်ဆွေးနွေးသူတို့ပြန်ပြီးတော့ဖိတ်ခေါ်ကြပါလေကျွန်တော်အရင်ဆုံးဥမမောင်ဆိုးကိုပြန်ဖိတ်ခေါ်ကြပါလေဥမောင်ဆိုးခုနကကျွန်တော်ရှိမှာတော်ရရှင်တွေဆွေးနွေးတော့ကြားမိမှာပါကျွန်တော်ရှိမှာဆွေးနွေးတော့တော်ရရှင်တွေရဲ့အမြင်မှာတော့ဒ ီလုပ်ငန်းစဉ်နဲ့ပတ်သက်လို့တော်လေးမယုံမကြည်ဖြစ်နေတာတန်တရားဖြစ်နေတာတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲမျှော်လင့်စရာရှိလားဒီတန်တရားဖြစ်တဲ့ပုံမှာရောဘာများတုံ့ပြန်လို့ပါလဲခင်ဗျာဦးမောင်စု
တန်တရားရှိတာတော့သိမ့်ထူးဆန်းလာဘူးခင်ဗျာတိုက်ဝဲဒီဒီနေ့ထမှန်ဖြစ်နေခဲ့ပြီးတော့ကျချင်းကြီးရပ်ဖို့ဆိုတော့ခက်ခဲတဲ့ကိစ္စပါအခုဆိုနေတဲ့ကာလမှာဟိုရခိုင်မှာရောရှမ်းမြောက်မှာရောတိုက်ဝဲဒီဖြစ်နေတော့မှာပဲဒါသိမ့်ထူးဆန်းတဲ့ကိစ္စမဟုတ်ဘူးခင်ဗျာအဓိကတော့ဆိုနေတဲ့တကားဖွင့်ထားဖို့ပါပဲဥမာအဖြစ်ပြောမယ်ဆိုလို့ရှိရင် KIA က2017ခုနှစ်မြန်မာစင်နူဝဲစတဲ့တည်းကတိုက်ပွဲကြီးစဖြစ်လာခဲ့တာပါအဲ့တော့စင်နူဝဲမတက်ခင်လည်းဖြစ်တယ်စင်နူဝဲစင်းနေနေလို့လည်းဖြစ်တယ်စင်နူဝဲပြီးတော့လည်းဖြစ်တယ်ဒါမဲ့အောင်စရာကောင်းတာစင်နူဝဲတကားဖွင့်ထားတဲ့အတွက်ကြောင့်မလို့စင်နူဝဲကတော့ဆက်ရှိနေတယ်အဲ့တော့2017ခုနှစ်နှစ်လပိုင်းကစပြီးဦး2019ခုနှစ်လပိုင်းအထိ KIA နဲ့တက်လို့ကြမှာဗာတက်ခင်မှုမှမရှိတော့ပါဘူးဒီလိုသာညဉ့်ရင်းတကားဆွနူဝဲတကားဖွတ်ထားမယ်ဆိုလို့ရှိရင်ဒီလိုအခြေအနေမျိုးရောက်မှုကျွန်တော်တို့အခြေအခုကတော့ပေးရပါမယ်
။ကိုနေထိုးနိုင်ကတော့မေးချင်တာကဒီဆွနူဝဲကြီးတကယ်တမ်းရလက်ထွက်လာဖို့အထူးဖြင့်မြောက်ပိုင်းဖွဲ့ရင်းနဲ့ပေါ့နော်။မြောက်ပိုင်းဖွဲ့ရင်းကလည်းတိုက်ပွဲတွေကပိုပြင်းထန်နေတော့မြောက်ပိုင်းဖွဲ့ရင်းရဲ့အပြစ်ခတ်ရက်ဖို့အနည်းဆုံးပေါ့ဖြစ်လာဖို့ဆိုရင်တကယ်တမ်းအခုကြုံနေရတဲ့စိန်ခေါ်ချက်တွေအခက်အခဲတွေရှိမှာဆိုဘလို့ချက်တွေတွေ့ရလဲခင်ဗျာ
။ဆိုတော့အဓိကကတော့ကျွန်တော်တို့ကဟိုစိန်ခေါ်မှုဆိုတော့လည်းနော်ကျောင်းဦးမော်ဆိုပြောတော့ရတဲ့မှာလည်းပါပါတယ်ဆွေးနွေးပွဲတွေဆက်ရှိနေတာကကောင်းတယ်ပေါ့နော်ဆွေးနွေးပွဲတွေရှိနေတော့စိန်ခေါ်မှုတွေကတော့အများကြီးရှိနေတယ်ပေါ့ဆိုအခုမှပဲဟိုကျွန်တော်တို့ကြည့်လို့ရတယ်ချင်းကပ်တဲ့ပုံစံမျိုးတွေမတူဘူးပေါ့ဥပမာဒီမြောက်ပိုင်းလေးပွဲဥပမာပဲကျွန်တော်တို့ပြန်ကြည့်လို့ရတယ်KIA ကbilateral ထိုးမယ်ဆိုလည်းထိုးလို့ရတယ်ဒီလေးပွဲမှာဒါပေမဲ့သူကပြဿနာကသူတယောက်တည်းခြုံထွက်ပြီးတော့မှထိုးလို့ရလည်းမရဘူးနော်တပတ်မှလည်းကျွန်တော်တို့ဒီကျန်တဲ့ဒီအနေထားရတာဒီ၄ဘွက်မှာ KIA ကိုဆက်ထုတ်ပြီးတော့မှအဲကျန်တဲ့ညီနောင်၃ဘွက်ကတက်တက် KIA ရတက်တက်ဆိုတော့ပုံစံမျိုးကြီးလည်းရှိနေနိုင်တာပေါ့ဆိုအဲ့ဒီအနေထားမျိုးမှာ KIA ကလည်းတနေမီပြဿနာကြီးကလည်းရှိနေတယ်ဘာလို့ဆိုသူဒီကော့ခါကပ်ပါဆိုသူရဲ့အခြေအနေလည်းရှိနေပါပေါ့အဲ့တော့သူကလည်းခွဲထွက်ပြီးထိုးလို့မရဘူးဒါဟုတ်ပဲအတွင်းဘက်ကအနေထားပါလိမ့်ဒီလိုအနေထားကြတော့လည်းလက်ရှိကတိုက်လဲတိုက်ပွဲကြီးကလည်းဆက်ဖြစ်နေတယ်ရောတာလည်းရောသွားတာလည်းမရှိဘူးဆိုဒီဘက်ကလည်းတင်းခံနိုင်တဲ့အနေထားမျိုးတွေလည်းအများကြီးမြင်နေရပါဘူးဒါပေမဲ့စီတာတာကတော့အထူးသဖြင့်ပေါ့ဗျာအဲနှစ်ဖက်စလုံးမှာတော့ဒီနှစ်ဖက်စလုံးဆိုတော့ကျွန်တော်အစိုးရဘက်မှာရောတက်မတော်ဘက်မှာရောပါဟိုမြေကြီးဆွေးနွေးပွဲတွေကိုဖြစ်စေခြင်းနဲ့နိုင်ငံရေးအတိတ်ကတော့ရှိနေတယ်အဲဒီရှိနေတဲ့ဟာကပဲအဲကျွန်တော်တို့အဲဒီစိန်ခေါ်မှုတွေကိုကြော်လာနိုင်လိမ့်မယ်လို့ဆိုရင်တကားပြေးလိုက်မယ်ဆိုရင်တော့အဲဒီတကားပြေးလိုက်တဲ့အခြေအနေစပြီးအခြေအနေတွေကအခုတော့ပြန်ဆိုးသွားမယ်လို့ပဲမြင်ပါတယ်ဗျာ
ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးမိများလို့ရပါတယ
်အစိုးရတက်မတော်ကနေပြီးတော့မှသခိုင်ဖဲစဉ်းနှံထားကိုပြခတ်ရစေဖို့လိုတယ်ဘာလို့လဲဆိုရင်တော့ဟိုဖဲရတဲ့ရက်တဲ့သခိုင်ဖဲတော့တိုက်တယ်ဆိုတာတော့မဟုတ်သေးပါဘူးအဲ့တော့သခိုင်ဖဲကိုလည်းပဲအပြစ်ရမယ်ဆိုရင်တော့ဆိုတော့သခိုင်တပုံကြီးကိုလည်းပဲအဲ့ဒီမှာနေနေဟိုချက်ထားပေးဖို့လိုမယ်အဲ့ဒါနဲ့ဆွေးနွေးမယ်ဆိုရင်တော့အဖြစ်တစ်ခုလိုရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့သခိုင်ဖြစ်ကိုတိုက်နေမယ်သခိုင်မိနေမှာဖြတ်ချက်ခွင့်မရှိဘူးဆိုရင်တော့ဒီမဟာမိတ်တွေကလည်းပဲမဟာမိတ်ဖြစ်ရအောင်ဆိုတော့သူတို့ကစီရီအကူကြီးရဲ့ပေးပြီးတော့မှတိုက်နေရတဲ့ပုံစံဖြစ်နေတဲ့အတွက်အဲ့ဒီဥစ္စာကတော့သူတို့တက်မလို့ဖေးရလိုက်လွဲပေးနိုင်ရင်တော့နည်းနည်းငင်းချမ်းမလာလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျအခုစလိုက်ပွေကွန်ကျေးဇူးပါဒါနဲ့ပတ်သက်လို့ကိုပေါင်းစုပြောပြပါလားခင်ဗျအထူးဖြစ်ဟုတ်ပါတယ်ရခိုင်ပြည်နယ်ဘက်မှာတကယ်တမ်းသူအစိုးရဘက်ကဒီတိုက်ခိုက်မှုတွေရထားပဲစုတွေပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမပါပါဘူးတိုက်ခိုက်မှုတွေရထားတဲ့စီးရင်ထဲမှာအဲ့တော့အဲ့ချင်းနေနဲ့ပတ်သက်လို့ကိုမောင်စိုးရဲ့အမြင
်တကယ်တမ်းကျတော့ဒီရခိုင်မှာအပြစ်အဝအပြစ်ခက်ရဆဲမှုဆိုတာကကျန်တဲ့ဒေသတွေနဲ့မတူဘူးညကျန်တဲ့ဒေသတွေမှာတိုက်ခတ်တိုက်ခိုက်မှုတွေကအများနဲ့ရှိနေတဲ့အခါကျတော့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်ရှိနေတာတဲ့ကြာပြီးဆိုတော့မထူးဆန်းဘူးတကယ်ကျတော့အဲသူတို့ပြောသူတို့ရှူအောင်နေမြေပေါ့အရင်တော့လက်နက်ကိုင်ဆွဲမရှိရနေလက်နက်ကိုင်ဆွဲတခုရှိလာတဲ့နေသားမျိုးမှာတမတော်ဘက်ကကြည့်မယ်ဆိုရင်လည်းပဲဒါကိုသူတို့ချက်ချင်းလက်ခံမှုခဲရင်လည်းအဲအေးဘက်ကပြောမယ်ဆိုရင်သူတို့အနေနဲ့လုံမတက်ခိုက်တာဖြစ်တဲ့အတွက်ကြောင့်လို့ဒီဒေသမှာသူတို့ရက်တည်နေတယ်အဲဒီနေသားမှာအမြာချသားရေးနဲ့ပတ်သက်ပြီးတော့စိတ်ရဆယ်တိုင်းနဲ့ဆွဲဆွေးနွေးပြီးတော့ဟိုမှာပဲဒီပြဿနာကိုအဖြေရှာလို့ရမှာဗ
ျကျွန်တော်ကနေထုံးနိုင်ကိုနောက်တစ်ခုမေးချင်ပါတယ်အခုဒီငင်းကြီးဆွနေပွဲကြီးနဲ့ပတ်သက်လို့ပေါ့နော်အထူးဖြစ်ဒီမြန်မာနိုင်ငံမှာတိုက်ပွဲကြီးဖြစ်နေတဲ့ပတ်သက်လို့နိုင်ငံတကာကလည်းတော်လေးငင်းကြီးဆွနေပွဲတက်နာတဲ့ပတ်သက်လို့ဝေဖန်ကြတယ်ထောက်ပြကြတယ်ကုလသမဂ္ဂကပါဝင်ပေါ့ပြောနေကြတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးဖြစ်ဒီမြောက်ပိုင်းသူတို့နေဆက်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်တကြီးပါဝင်လာတာရှိတယ်အဲ့တော့တစုံတရာပြောရမယ်ဆိုရင် TNL တာဝန်ရှိသူတဦးကိုနိုင်ကအင်တာဗျူးတစ်ခုမှာကျွန်တော်အင်တာဗျူးတစ်ခုမှာပြောထားပါတယ်အဓိကတရုတ်ရဲ့ PR လို့ပြောထားတယ်အဲ့တော့တကယ်ပဲတက်မလို့ဘက်မှာရောတိုင်းသားတွေဘက်မှာရောတစုံတရာပြင်ပဖိအားကြောင့်များဒီနေ့ဆွေးနွေးပွဲကြီးဖြစ်လာတာမျိုးရှိပါလား
တရုတ်ရဲ့အနေအထားကိုကျွန်တော်ကသုံးသပ်မယ်ဆိုရင်တော့ဗျာတရုတ်ကတော့တိုက်ပွဲမဖြစ်စေဘူးအထူးဖြစ်သူကသူ့ရဲ့ကွန်မန်ဒါဖြစ်တဲ့ဒီ ဒီပြည်တော်စုလက်မှတ်ကြီးမှာသူမဖြစ်သေးချင်တာတော့သိကြတယ်ပြ။ဒါဆိုအဲ့တော့သူတို့နိုင်ငံခြားရေးဥက္ကဋ္ဌကလည်းပြောထားတာလည်းရှိတယ်။တော့ထူးတန်တပိုင်းလည်းပြောထားတာရှိတယ်ပေါ့နော်။ဆိုတော့ကျွန်တော်နောက်တစ်ခုပြန်ကြည့်မယ်ဆိုရင်သူကဒီတိုက်ပွဲတွေဖြစ်နေရတဲ့စာရင်သူရဲ့ဒီကဘာတဝင်းလန်ဒစ်စီမံကိန်းကိုတော့ကျုပ်ပြပါဇီဝိုင်းစဉ္ညာလန်ဒစ်အတွက်ကိုပဲဒီနိုင်ငံရှာဖွေနေမယ်။အဲအဲ့တော့ကျွန်တော်လည်းကျွန်တော်တို့ဒီ August 15ရက်နေ့ကျွန်တော်တို့ဒီတိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်း August 20မှာဒီထူးတန်တပိုင်းနဲ့မြောက်ပိုင်းမှာမျိုးဖွဲ့ရင်လည်းတွေ့တယ်ဗျ။တွေ့တဲ့အချိန်မှာလည်းသူဒီညောင်သုံးခွဲကိုသူစစ်တင်ရေးကိုရပ်ဆိုင်မှုဒီချိုးစစ်တွေတိုက်ခိုက်တာတွေရပ်ဆိုင်မှုဆိုပြီးတော့မှသူပြောခဲ့တာရှိတယ်။တစ်ဖက်မှာလည်းဒီတမ်ဘောကောင်ရဲ့အစည်းအဝေးနဲ့တွေ့တဲ့အချိန်မှာလည်းပြောတာတွေရှိတယ်ဗျ။အဲ့ဒီပတင်းတွေလည်းသူဆောက်နောက်တစ်ခုကလည်းကျွန်တော်တို့ဒီ August 15ရက်နေ့ဖြစ်တဲ့တိုက်ပွဲတွေကအခုချိန်ကြီးကျွန်တော်ကဒေရီယာဆက်ရှိနေတယ်မှာဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဝင်ဆက်ကိုကျွန်တော်တို့အခုချိန်ကြီးကိုကျွန်တော်ဖန်ဆိုးကဖြန့်နေတယ်ဗျ။မဟုတ်ဒီနောက်ပိုင်းမှာအရင်ကဒီတရုတ်ပြည်သူတမ်ဘောကတမ်ဘောကဒီကျွန်တော်တို့ဖွဲ့ဟောင်းဖွဲ့ဝင်ဟောင်းတွေနောက်ဘိန်းနဲ့ဆက်ဆက်တဲ့သူတွေပါတယ်ဆိုတဲ့တန်တရားတွေတင်းစကားတွေကလည်းကျွန်တော်တို့ကရှိနေတယ်လေ။ဆိုတော့ DTNL တို့ဒီကျွန်တော်တို့ညီနောင်သုံးဘွဲ့ရဲ့နောက်ပိုင်းမှာဂျပါဖြစ်ဆက်မှုတွေဆက်ရှိနေဦးမလဲပေါ့။ဆိုတော့ခုနမေးတဲ့မေးခွန်းကိုဆက်ဟိုအတူတူဖြေရရင်တော့ဆိုတော့လက်ရှိအနေထားမှာတော့တရုတ်ကနေချင်းရေးကိုပို့ဖြစ်စေခြင်းလေ
။ကျွန်တော်တို့နည်းနည်းသိရသလောက်လေ့လာရသလောက်တက်မလို့ဘက်ကတရုတ်ရဲ့ပါဝင်မှုကိုလက်မခံလို့ရတဲ့သဘောလို့ကျွန်တော်ကြားနေရ။ဥမာဆိုတာပြောပြပါလားခင်ဗျာ။တရုတ်ပါဝင်လာတဲ့ခန္ဓာကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကနေ့ညဉ့်ညဉ့်ရပြည်လေဖြစ်ပါမလား။
တမရဘက်ကတရုတ်ကဂျာဝင်ညီနိုင်မှုကိုတော့လက်မခံနိုင်မှာပါဘူး။အဲကျွန်တော်တို့စောစောပိုင်းကာလမှာဒီညောက်ပိုင်းမှာမိတ်ဆွေတွေဘက်ကတင်ပြတာတခုရှိပါလေ။အဲဒါအပြစ်ခက်ရစေးစောင့်ကြည့်ကုန်ပြီးမှတရုတ်ပါဝင်မှုတင်ပြတာမျိုးဆိုရင်တော့တမရဘက်ကလက်မခံဘူးလို့ကျွန်တော်တို့အဲ့လိုပဲနားလည်ထားပါတယ်။ဘယ်လိုလဲညောက်ပိုင်းဖွဲ့တွေနဲ့အစိုးရကမှစစ်ဆန်ညီနိုင်ပြီးတာတော့တရုတ်ကခုပဲရှိတာ။ဘာလို့ဆိုစစ်ဆန်ဂျာတွေကစစ်ဆန်ညီနိုင်ပြီးရဆိုတာလူကနှစ်သက်သုံးဩဇာရှိမှာပေါ့။ดาวกุลาบมังงาเลยไม่รู้နိုင်ဘူးအနောက်နိုင်ငံတွေမလို့နိုင်တဲ့အချိန်မှာတော့တရုတ်ဝင်လို့တာလဲကျွန်တော်တို့တိုက်ကြည့်တော့အချိန်ကြီးလက်ရှိအချိန်ကြီးမှာတော့ရှောင်ရဲလို့မရတဲ့ကိစ္စလို့ပြောရပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်အချိန်ဆီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥမမောင်စိုးနဲ့ကုနေထွန်းနိုင်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာကျွန်တော်ကပြပ
ါကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရတာဖြစ်ပါတယ်ရှင်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15133လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓဦးနဲ့မနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
ဆာဒီအာရေဗျရဲ့ရေနံလုပ်ငန်းကြီးတွေအပေါ်တိုက်ခတ်ခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းနဲ့ဒုံးကြီးကအီရန်ဘက်ကနေမှောင်ရိပ်ကိုပစ်ခတ်ခဲ့တယ်ဆိုတဲ့အထောက်အထားတွေပိုပြီးထွက်ပေါ်လာပါတယ်။ဆာဒီရဲ့ရေနံထုတ်လုပ်မှုထက်ဝက်ရော့ကျသွားစေတဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခတ်မှုကိုသူတို့လုပ်ခဲ့တာလို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုထားတာပါ။ဒါပေမဲ့ရရှိထားတဲ့အထောက်အထားတွေအရတော့ယီမင်နိုင်ငံတွင်းကဟူတီသဘုံတွေရဲ့ပြောဆိုချက်ကမဖြစ်နိုင်တာတွေ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီရဲ့အင်ကာနီကဖာဝမ်းပြည်နယ်စီယုံရေပွဲတိုက်ခိုက်ခံရမှုအတွင်းလူပေါင်း24ယောက်သေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပြီးသမ္မတကတော့လွတ်မြောက်ခဲ့ပါတယ်။သမရကလူလူစီယုံရေးပွဲမှာမင်းကွန်ပြောကန်ဒီအချိန်မှာစီယုံရေးပွဲကျင်းပရာစစ်စခန်းတစ်ခုအနီးဆိုင်ကယ်စီးသမားတဦးကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အင်ကန်နီကကျင်းပတဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာမဲယုံအထွတ်ကောက်ယူထားတဲ့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရောပြိုင်ဘက်အစ္စရေးစစ်တပ်ကြီးကဲဟောင်းဘင်နီကန်စ်ရောလူများစုညွန်ပေါင်းအစိုးရဖွဲ့နိုင်လောက်တဲ့အထိကိုယ်စားလှယ်နေရအနိုင်ရခြင်းမရှိပါဘူး။အစိုးရဖွဲ့နိုင်ရေးအတွက်အစ္စရေးပါလီမန်ကနက်ဆက်မှာကိုယ်စားလှယ်နေရာ120ရှိတဲ့အနေနဲ့အနည်းဆုံး62နေရာအနိုင်ရရှိဖို့လိုအပ်တာဖြစ်ပါတယ်
။ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပေးနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.